စင်းအာရီတိုးမြင့်နေတဲ့စကိုင်းတိုင်းထဲကရင်းမပင်မြို့နယ်အရှိတ်ဖိုးဝင်းတောင်လမ်းမှာဒီကနေ့အော်တိုဘာလ17ရက်မနက်ပိုင်းကစစ်ကောင်စီရင်တန်းကိုဒေသခံကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စိုက်ကယ်ရီကားတွေနဲ့စစ်ရင်တန်းကိုမိုင်းခွဲတိုက်ခိုက်ခဲ့တဲ့အကြောင်းရင်းမပင် PDF ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဒီသူတို့ဒီဆိုင်ကယ်ရအကြီးကြီး30လောက်ရှိမယ်။နောက်တစ်ခုကဒီကားအသေးက3စီးပေါ့။ကားကြီးက2စီးပေါ့။အဲ့ဒီရင်တန်းကဒီကျွန်တော်တို့မောင်ဘက်ကနေလာတဲ့ရင်တန်းပေါ့နော်။ဒီရင်းမပင်ဘက်ကလာတာပေါ့။ဖုန်းနောက်နားရောက်မှာကျွန်တော်တို့ဒီဂျားဖြတ်ပေါ့နော်။ဒီမှာပြန် PDF ကနေပြီးတော့ဂျားဖြတ် mindset တိုက်ခိုက်လိုက်တာပြုဘကနေပြီးတော့ဒီဆိုင်ကယ်တို့ကားတို့ပေါ့နော်တို့စီးလာတဲ့ဥစ္စာတွေထိခိုက်မှုတွေရှိတယ်ကျွန်တော်တို့ခံမှန်းတာကတော့ဒီအလုံးလေးပေါ့ဗျာဒီအကြမ်းဖက်စစ်ကောင်စီဒီ30ထက်မနည်းပေါ့ထိခိုက်ဒဏ်ရာတိစုံနိုင်တယ်လို့တော့ကျွန်တော်တို့ခံမှန်းတာပေါ့အဲ့တော့အဲ့ဒီတစ်ချိန်တည်းမှာပဲပြုဘကနေပြီးတော့ဒီလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ဂလက်ဆက်ပစ်ခတ်တာတွေရှိတယ်အဲကျွန်တော်တို့ဒီဒေသခံ PDF ကတော့ဟိုအေးချမ်းချမ်းနဲ့ပေါ့နော်ထိခိုက်ဒဏ်ရာရရှိမှုမရှိဘဲနဲ့ပေါ့ပြန်ဆုံနိုင်ခဲ့တဲ့အခြေအနေရှိပါတယ်
အခုလိုရင်းမပင်မှာစစ်ကောင်စီရင်တန်းမိုင်းခွဲတိုက်ခိုက်ခံရတာကြောင့်မုံရွာကနေစစ်ကူထတ်လာတဲ့ရင်တန်းကိုလည်းရင်းမပင်မရောက်ခင်ပလဲမြို့မင်းတိုင်ပင်ရွာအနီးမှာပလဲ PDF ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကမေးမြန်းတာကိုစစ်ကောင်စီကဖြေကြားရမှာတော့ရင်းမပင်မုံရွာကားလန်တောင်ဘက်ကနေဒေသန္တရလက်လုပ်ဆွဲမိုင်း၄လုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်မော်တော်ယာဉ်အနည်းငယ်ထိခိုက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်အချို့ထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်။အဲ့ဒီနေရာကိုနယ်မြေတည်ငြိမ်ရေးအတွက်လုံခြုံရေးဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အခုလိုသခိုင်းတိုင်းထဲကရင်းမပင်နဲ့ပလဲမျိုးဘက်မှာစစ်ရင်နန်းတွေအပေါ်ဒေသခံကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာတွေရှိသလိုသခိုင်းတိုင်းဒပရင်းမျိုးကြည်ရွာနဲ့ပြန်ကြရွာမှာလည်းစစ်ကောင်စီရင်နန်းကိုမိုင်းခွဲခဲ့တယ်လို့ဒပရင်း PDF ကပြောပါတယ်
။မိုင်းဆွဲခံရတာကြည်ရွာနဲ့ပြန်ကြရွာချင်းပြန်ကြရောဘူးဒီလမ်းတိုင်းတို့မနှွားရဲတော့ဘူးမနှွားရဲတော့တို့လမ်းဆက်ပြီးပြီးတော့လေတွေကနေသွားဖို့အဲလမ်းအခုမှလည်းမိပြီးတော့အဲ့တော့တိတ်ထိခိုက်ကြတာရမှာမရှင်းဘူးကျွန်တော်တို့အကြည့်မပြနိုင်မရှိဘူးများပါလေဒီလည်းနဲ့နေနေဒီတော့ဝင်ရန်တန်ပြနေရပေါ့
တပရင်းမျိုးနဲ့15မိုင်အကွာကတိတ်ရအိုရဲစခန်းကိုတပရင်း PDF ကမနေ့ကအော်တိုဘာလ10ရက်နေ့ညပိုင်းမှာမီးရှို့ဖျက်ဆီးခဲ့ပါတယ်တိတ်ရအိုရဲကင်းကရဲတပ်ဖွဲ့တွေကတော့အာနာသိမ့်ပြီးနောက်ပိုင်းကလေးကတပရင်းမျိုးပေါ်ကိုခေါ်ထားတဲ့အတွက်အဲ့ဒီရဲကင်းမှာလူတော့မရှိပါဘူးတပရင်းမျိုးနဲ့ကြည်ရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားဇူလိုင်လ2ရက်နေ့ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလည်းကြာရှုံးမှုတွေရှိခဲ့သလိုတပရင်း PDF ဘက်ကလည်း15ဦးထပ်မံတေဆုံးခဲ့ပါတယ်စကိုင်းတိုင်းတွေကမြို့နယ်တော်တော်များများမှာစက်တင်ဘာလအလယ်လောက်ကစပြီးအခုအထိမိုဘိုင်းအင်တာနက်တွေနဲ့ဖုန်းလိုင်းတွေပြတ်တောက်နေသလိုစစ်တပ်ကလည်းအင်အားတွေတိုးမြင့်နေပါတယ်ခင်ဗျာ